မက်သျူးဟာရီကိန်းမုန်တိုင်းရဲ့အလဲဘိုချက်ဟာအမေရိကန်ရှေ့ဘက်ကမ်းရိုးတန်းတစ်လျှောက်မြောက်ဘက်ကိုဦးတည်၍ရှားလာတဲ့အမျှမိုးသက်လေပြင်းတဲ့ဒူလိုင်းလုံးကြီးတွေဖြစ်လာမယ်လို့မိုးလေဝသတာဝန်ရှိသူတွေကကြေညာပွဲနေ့မှာခန့်မှန်းလိုက်ပါတယ်။မုန်တိုင်းကဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာတာနဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်မှာအပျက်စီးတွေပိုဖြစ်မယ်လို့ပြောလိုက်ပါတယ်။ပဲလမ်းကြောင်းကိုပဲဦးတီထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိမယ်လို့ပြည်တော်စုအရေးပေါ်စီမံခံရေးဌာနက Rafael Amiter ကပြောပါတယ်
ပျက်စီးဆုံးရှုံးမှုတွေတိတ်မကြီးမားဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ကျွန်တော်တို့အနေနဲ့အဆိုးဆုံးအခြေအနေကိုပြင်ဆင်ထားဖို့လိုပြီးဒီအတွက်လည်းကျွန်တော်တို့အခုလုပ်နေပါတယ်
။ပြည်တော်စုရေးပေါ်စီမံခန့်ခွဲရေးဌာနကမုံတိုင်းနဲ့နီးတဲ့ဒေသတွေကိုကယ်ဆယ်ရေးအဖွဲ့တွေနဲ့ပစ္စည်းတွေကိုပို့ဆောင်လိုက်ပြီးတော့ဒေသခံတာဝန်ရှိသူတွေကအကူအညီတွေတောင်းတဲ့အခါမှာအကူအညီတွေချက်ချင်းပေးနိုင်ဖို့အတွက်အသင့်ပြင်ထားပြီးဖြစ်ပါတယ်။ကယ်ဝန်းဒေသကမြို့နယ်တွေကိုတော့ဘေးလွတ်ရာကိုမဖြစ်မနေရွှေ့ဖို့အမိန့်ထုတ်ပြန်ထားပြီးတော့အချိန်မီမထွက်ခွာတဲ့သူတွေအနေနဲ့အသက်အန္တရာယ်ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ
်။ခင်ဗျားတို့ကိုဘေးလွတ်ရာကိုရွှေ့ဖို့ပြောရဆိုရင်ရွှေ့ကြပါ။မုံတိုင်းအတွက်ပြင်ဆင်ထားဆိုရင်ပြင်ဆင်မှုတွေလုပ်ကြပါ။တိတ်ပြီးတော့နောက်မကြခင်အခုလုပ်ကြပါ
Florida ပြည်နယ်တောင်ပိုင်းကလေစိတ်တွေကိုကြာသပတေးနေ့နေ့လယ်ပိုင်းကပိတ်လိုက်တာကြောင့်လေကြောင်းခီးစဉ်တွေကိုစတင်ဖြတ်သိမ်းနေပြီးတော့တခြားပြည်နယ်တွေမှာလည်းခီးစဉ်ဖြတ်တာတွေဖြစ်လာနေပါတယ်
ကျမတို့အိမ်ကိုပြန်တော့မယ်အစိုးရကြီးကလေရင်လက်မှတ်ကိုမှာထားပေမဲ့ကျမတို့လေရင်ကခီးစဉ်ဖြစ်လိုက်ပါပြီ
ကျွန်တော်ဖီလာဒဲဖီးယားနေဆောင်ဟန်းကိုတိုက်ရိုက်သွားတဲ့လေရင်ရလို့ကံကောင်းတယ်မယ်ဟာမီကိုသွားစရာမလိုတော့ပါဘူ
းမုံတိုင်းရဲ့အခြေအနေကိုစောင့်ကြည့်နေပြီးတော့တကယ်လို့အကူအညီတောင်းလာရင်တပ်ဖွဲ့တွေဆေးလွတ်ဖို့ပြင်ဆင်ထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒါပြင်မုံတိုင်းနဲ့ခံလိုက်ရတဲ့တခြားနိုင်ငံတွေကိုအကူအညီပေးနေတယ်လို့လည်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောပါတယ်
ကရေဘီယံဒေသထဲမှာမုန်တိုင်းထံခံရတာတွေနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ပန်ကြားချက်တွေကိုတုံ့ပြန်တဲ့အနေနဲ့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအမေရိကန်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကိုဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေပေးနိုင်ဖို့ပင်လယ်ရေချားလူမှုဘေးဒုက္ခနဲ့စာနာမှုအထောက်ပံ့ရန်ပုံငွေဒေါ်လာ70သန်းကိုသုံးစွဲခွင့်ပြုလိုက်ပါတယ်။အဲ့ဒီထဲမှာကရေဘီယံဒေသမှာပို့ဆောင်ဆက်သွယ်ရေးအထောက်ပံ့တွေနဲ့လေရင်ကွင်းနဲ့စစ်ကမ်းတွေရဲ့အခြေအနေတွေကိုသုံးသပ်ဖို့နဲ့လေရင်ကွင်းတွေလက်ပတ်နိုင်ဖို့အထောက်ပံ့တွေပါဝင်ပါတယ်
။မုံတိုင်းကြောင့်အပျက်စီးတွေကြီးကြီးမားမားဖြစ်လာနိုင်မယ်လို့ Florida ပြည်နယ်တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။